ဒီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီလက်ရှိအာဏာရပါတီပေါ့နော်ဗဟိုစီးပွားရေးကော်မတီအဖွဲ့ဝင်တစ်ဦးဖြစ်ပါတယ်ဆရာမြန်မာနိုင်ငံမှာဒီနေဆက်ကုံတွေနဲ့ပတ်သက်ပြီးတော့အဓိကလုံလီကင်ကြီးတွေဟိုအဝေးပန်းနေခံရတာတွေရှိပါတယ်ဆရာဒီနေဆက်ကုံတွေနဲ့ပတ်သက်ပြီးတော့ဟိုပထမဆုံးပေါ့နော်တွေ့နေရတဲ့အခက်အခဲလေးတွေအရင်ပြောပြပေးပ
ါကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူရွေးချယ်တင်ပြောင်းလိုက်လို့တာဝန်ယူရတဲ့အစိုးရကျွန်တော်တို့ခေါင်းဆောင်ကအာဏာလို့ပြောတယ်အာဏာပြောရမဖြစ်ပါဘူးတာဝန်ယူတဲ့အကာလမှာနေဆက်ဒေတာတွေဖွံ့ဖြိုးတိုးတက်ဖို့အဲနေဆက်ဒေတာဖွံ့ဖြိုးတိုးတက်ဖို့အဓိကအထဲမှာနေဆက်ကုံစော်ကြီးတွေကောင်းမွန်လာအောင်အဲနေဆက်ကုံစော်ကြီးကောင်းမွန်လာအောင်လို့ကအဓိကစီးပွားရေးမူဝါဒတွေပဲပြန်ရောက်သွားတယ်ဟိုကစီးပွားရေးမူဝါဒတွေအကောင့်ထဲပေါ်တဲ့စီးပွားကူတန်းဝန်ကြီးဌာနစီမံဘဏ္ဍာဝန်ကြီးဌာနအကောက်ခွန်ဦးစီးဌာနနောက်ကတိုင်ပူဆောင်ရေးဝန်ကြီးဌာနရှိတဲ့ကုန်းလမ်းပူဆောင်ရေးမြစ်ထားကားရေလမ်းစတဲ့ရောနောက်ဆုံးနေဇာတိတော်ဝန်ကြီးဌာနဖြစ်တဲ့ဒီအုပ်ချုပ်ရေးအဖွဲ့တွေနောက်ဆုံးကတော့ပြည်ရဲရေးဝန်ကြီးဌာနရှိတဲ့အထွေထွေအုပ်ချုပ်ဥစည်းဌာနဆိုတဲ့ဒီဌာနတွေကပေါင်းကူပြီးတော့စုပေါင်းပြီးတော့တရားဝင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်အောင်လုပ်ပေးရမယ်အဲ့တော့တရားဝင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဟိုလုပ်ပေးတဲ့အခါမှာနေဇာတိတော်တွေဘာကိုဘာတွေဖြစ်လဲတရားဝင်လုပ်ငန်းပုံများနေတယ်ပြည်ပတည်ထွန်းလာတဲ့ပစ္စည်းတွေတရားဝင်တာနဲ့တရားဝင်တာကိုတွက်မယ်ဆိုတရားဝင်ရပုံများတယ်ဘာဖြစ်လဲဆိုတရားဝင်လုပ်တဲ့အလုပ်တွေတရားဝင်လုပ်တဲ့အလုပ်တဲ့ကုန်ကြစိတ်တွေပုံများနေတယ်လို့သူရှိရတယ်။အဲဒါကြောင့်လို့တရားဝင်လုပ်ပြီးဆိုနံပါတ်1ကုန်ပြီးထောင်းမယ်။ကြီးညာထားတယ်ပထမတော့အခုတော့ individual လုပ်ငန်းလိုင်စင်တွေစပြပြီ2012ကတခါကုန်ပြီးထောင်းဖို့ဆိုရင်အရင်တော့တော့ကုန်ပြီးကပတ်စံလေး1000 2000လောက်ထောင်းလို့ရမယ်။အခုကကုန်ပြီးထောင်းဖို့လောဘအံ့မယ်။အသိ20 30ရှိမှကုန်ပြီးထောင်းလို့ရမယ်။စတင်ပြီဖြစ်တဲ့အတွက်ကျွန်တော်တို့အသေးစားလက်စားတွေလုပ်ငန်းတွေကိုခုန individual trading အလောက်ပါမစ်တူထုတ်ပေးရမယ်လောလောကူဖြစ်ရမယ်အဲ့ဒါတွေကလည်းတက်ဆိုင်ကဒေတာတွေမှာရှိတဲ့ကုန်သိမ်းများအသင်းကဒီလိုလိုင်စင်ရဖို့လေးကိုကုန်သိမ်းများအသင်းကိုအတူကိုထည့်ရမယ်လို့ဝင်ရမယ်လို့เนาะဓာရီအလုံးလဲကုန်သိမ်းများအသင်းတွေကမလုပ်တဲ့တော့ကူညီရမယ်အစားပတ်စံတောင်းတဲ့နေစားအသင်းတွေဖြစ်နေတယ်ဓာရီလည်းပြုနေရမယ်နောက်တစ်ချက်တရားမွန်လုပ်ရမယ်ကာသမားအနေပေါင်းပြီးတော့တကောင်းစစ်စည်းရေးဂိတ်မှာရှိတဲ့စစ်စည်းတာဝန်ကြတဲ့တာဝန်ရှိတဲ့ဌာနဆိုင်ရာဝန်ထမ်းတွေတော့လကောင်းကိုယ်ခွင့်ရင်တော့လကောင်းတခြားအာဏာပိုင်အဖွဲ့အစည်းတို့၎င်းပူးပေါင်းပြီးတော့အကောက်ခွန်မဲ့တင်သွင်းတဲ့လုပ်ငန်းတွေအင်မတန်ကိုတားဆီးရတော့မယ်။အဲ့ဒီအကောက်ခွန်မဲ့တင်သွင်းတဲ့လုပ်ငန်းတွေကြောင့်အရေးသွေးတွေကိုလည်းမမကန်စစ်တဲ့ FD လို့အဖွဲ့မျိုးတွေရတယ်။ကြေကြေပြန့်ပြန့်ခိုင်ခိုင်မာမာနဲ့စစ်စစ်ကြအဖွဲ့အစည်းနိုင်တဲ့စစ်စစ်နိုင်တဲ့အဖွဲ့တွေဖြစ်ရမယ်။လမ်းမစားတဲ့အဖွဲ့တွေဘက်မလိုက်တဲ့အဖွဲ့တွေဖြစ်ရမယ်။အဲ့လိုဖွဲ့ရင်းနဲ့ပဲကျွန်တော်တို့ကဒါတင်သွင်းတဲ့ပစ္စည်းပြောတာပေါ့။တင်ပို့တဲ့ပစ္စည်းလည်းဒီလိုပဲ။မတချို့နေစားတဲ့တတိပါအရှိမောက်ဒီစားတွေမှာတက်လုံးတွေသွားတယ်ကတော့ပြောတဲ့ကြောက်စိတ်နေသွားတယ်ဆိုတာကဘာကြောင့်လဲအဲ့နေကြတဲ့နေရာမှာရှိတဲ့ကျွန်တော်တိုင်းသားအဖွဲ့တွေကလားတေကြတဲ့နေရာမှာရှိတဲ့လုံခြုံရေးအဖွဲ့တွေကလားနေကြတဲ့နေရာမှာရှိတဲ့ကုန်သွယ်တွေကလားဒါတွေအလုံးကသူတို့ရဲ့လုပ်ငန်းတွေဥမာကိုပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသဆိုရင်သူတို့ရဲ့ကိုပိုင်ဒေသအေးချမ်းတာယာအောင်အုပ်ချုပ်တဲ့အလုပ်ဒါကျွန်တော်တို့ဟိုဖွဲ့စည်းပုံအခြေခံထဲမှာပါတယ်ဒါမှကုဏပြောလို့ဟိုရင်းနှီးမြှုပ်နှံမဲ့အပိုင်းကြရင်သူကဇယားတစ်တို့ဇယားနှုတ်တို့ပြန်နေစဉ်းစားပြီးတော့ပြည်တော်စုအစိုးရခွင့်ပြုတဲ့အပြင်ပြည်တော်စုအစိုးရစီကိုတင်ပေးရမယ်။ငါနေချာမှာရှိတာပဲငါတို့ပဲအစဉ်ပြေလို့ကြီးလုံးပဲဆိုတဲ့ practice တွေဖြောက်ရမယ်။လုံနေတာတော့ကျွန်တော်အပြင်ပြောတာမဟုတ်ဘူး။ဒါတွေအားလုံးကလွဲမားနေတာတွေကိုမပြင်စီ၍တရားမဝင်လုပ်ငန်းတွေတရားမဝင်တင်သွင်းတဲ့ပစ္စည်းတွေမပြောက်ဘူးမလျော့ဘူးပေါ့။မလျော့တဲ့အခါမှာနိုင်ငံတော်ကအခွန်တွေနှင့်တာလေ။အခွန်တွေနှင့်တာကတစ်ခုဒုတိယနှင့်တာကတရားမဝင်ပစ္စည်းတွေတင်သွင်းလာတဲ့ဈေးဝါစားတောက်ကောင်အစားစားသုံးသင့်မတဲ့အန္တရာယ်ကိမကင်စစ်ဆေးနိုင်တဲ့အားနေသွားတယ်ဒါဒုတိယချက်တတိယချက်ကအဲ့ဒီပစ္စည်းတွေကဈေးပေါ်ပေါ်နဲ့ဝင်လာတယ်တွေ့အလွယ်တကူလှလှပပတွေဝင်လာတဲ့အတွက်ပြည်တွင်းမှာထုတ်လုပ်တဲ့သူတို့ရဲ့စင်သူရုံးမပစ္စည်းတွေကပြည်တွင်းထုတ်ကုန်တွေမရှင်နိုင်တဲ့အခါပြည်တွင်းဆက်ဆက်ရုပ်တွေပိတ်သွားတယ်ပြည်တွင်းထုတ်လုပ်တဲ့လုပ်ငန်းတွေမရှိတဲ့အခါမှာအလုပ်လက်မဲ့တွေပေါ်လာတယ်အလုပ်လက်မဲ့တွေပေါ်လာတဲ့အခါမှာလူငယ်တွေကနေဆက်ပြန်ရောက်သွားတယ်နေဆက်မှာခုနပြောတဲ့တရားမဝင်တင်တဲ့ကိုပစ္စည်းတွေထုတ်လုပ်တဲ့ဆက်ရုံတွေမှာတရားမဝင်သွားလုပ်ရတဲ့ဘွားရောက်သွားတယ်မှလူကုန်ကူးတဲ့အလုပ်တွေပေါ်လာတယ်ငွေစည်းဝါတည်ဆောင်လာတွေပေါ်လာတယ်။ငွေကြီးခဝါချတဲ့အလုပ်တွေအများကြီးဖြစ်လာတယ်ဆိုတာကြီးကစိုးကျိုးတွေဇက်တိုက်ဖြစ်လာတဲ့အတွက်နေကြားဒေတာ၅နိုင်ငံနဲ့ဆက်ဆက်နေတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံကလက်ရှိအစိုးရကနောက်တက်မဲ့အစိုးရတွေကဘယ်ဆိုရတက်တရားဝင်လုပ်ငန်းကိုအလွယ်တကူလုပ်နိုင်အောင်လုပ်ပေးပါ။နောက်တစ်ခါတရားဝင်လုပ်ငန်းလုပ်တဲ့ကောင်မှလည်းအားပေးကူညီပေးပါ။နောက်ကဘန်စနစ်တွေကောင်းအောင်လုပ်ပေးပါ။နောက်တစ်ခါလမ်းပန်းဆက်သွယ်ရေးကောင်းအောင်လုပ်ပေးပါ။ IT စနစ်တွေကောင်းအောင်လုပ်ပေးပါ။ Law Enforcement Mechanism ဆိုတဲ့စီဝါရေးလောက်တာပဲဖြစ်ဖြစ်เนาะဥတွေချိုးဖောက်ရင်ချိုးဖောက်တလောက်အေးယူနိုင်တဲ့ practice ဖြစ်အောင်လုပ်ပေးပါအ
ဲ့ဒါဆ ဆိုတော့အခက်ခဲနဲ့ဆက်ပြီးတော့လှုပ်တင်တာတွေပေါ့နော်တစ်ချက်တည်းပြောသွားတာပေါ့ဆိုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရတက်လာတာအခုဆို16လရှိပြီပေါ့နော်16လဝန်ကျင်ထဲမှာအခုလုံးဖို့လိုအပ်နေတဲ့အခက်ခဲတွေတွေ့နေတယ်ဒါကအရင်ဟိုနှစ်ပေါင်း50ကျော်ပေါ့နော်ဒီကအုပ်ချုပ်မှုညံဖင်းခဲ့တဲ့ခံစားရတဲ့နောက်ဆက်တွဲဖြစ်ရတယ်ပေါ့ဆိုးကျိုးတွေပေါ့ဆိုတော့ဒီ16လကာလအတွင်းမှာ NLD အစိုးရတရအနေနဲ့ဘာတွေများနေဆက်ကုန်တွေဖွံ့ဖြိုးအောင်ဆော့ဆော့အခက်ခဲတွေကိုကြုံလွန်အောင်ဘာတွေများလုပ်ခဲ့ပြီးပါပြီ
။သက်ဆိုင်ဝန်ကြီးတွေကတော့စူးစမ်းနေတာပဲဗျ။ကျွန်တော်ထူးထူးခြားခြားကောင်းမွန်လာတဲ့လုပ်ပင်းတိုင်တာတွေအ ਨੇ ချင်းတော့ကျွန်တော်တွေ့ရပါတယ်။ဘာလဲဆိုတော့ခုနပြောလို့တူးချင်းလုပ်ငန်းတွေအားလုံးအလွယ်တကူပေးတယ်။ဒါပေမဲ့တရားဝင်လုပ်ငန်းတော့မပပျောက်သေးဘူး။တရားဝင်ကုန်စင်မှုကတော့မပပျောက်ဘူး။တရားဝင်ကုန်စင်မပပျောက်တာကဘန်စင်းနဲ့ကြောင့်လည်းပါတယ်။တရားဝင်လုပ်ငန်းတွေအားလုံးမှာတော့နေ့စဉ်သတင်းစာတွေမှာတော့ရေဘူးကိတ်မှာဘာတွေဖမ်းတယ်မရဲရောင်ကိတ်မှာဘာတွေဖမ်းတယ်ဆိုတော့အမြင်တိုင်းတော့ပါနေတော့ပဲသူညာတော့လေ export လုပ်တာကော import လုပ်တာကောကတာဝန်ခံမှုတာဝန်ယူမှုအားနေသေးတယ်ဖမ်းယူနေတော့မရအောင်ဒါအားလုံးကဘာကြောင့် DPC တွေတင်ဆွေးရဥပမာကျွန်တော်လွန်ခဲ့တဲ့2012ကနေကြားရောက်တဲ့အဲ့ခေတ်ကအစိုးရအဲ့ခေတ်ကဝန်ကြီးနဲ့ကျွန်တော်ရောက်ခဲ့တယ်မော်တော်ဆိုင်ကယ်တွေကိုဝတ်တောက်တွေ့တာတနေ့တနေ့တရုတ်နယ်စပ်ကနေလူ906ဟာလာဝေါ်ဝေါ်နဲ့ဆိုင်ကယ်တစ်စီးမောင်းလာရင်ကယ်ရီကနောက်ထပ်ဆိုင်ကယ်တစ်စီးကဆိုင်ကယ်ပေါ်မှာပါတယ်ဒါပေမဲ့လူရာချီမောင်းတယ်အဲ့တော့ဘာကြောင့်ပြစ်တာလဲကျွန်တော်လေ့လာလိုက်တော့ဆိုင်ကယ်တစ်စီးတင်သွင်းရင်ဇီဝကုသတင်သွင်းရင်1000ယူတယ်ကောက်ကုန်စီးတာလည်းစီစစ်က1000ယူတယ်လို့အောက်ကြီးမှပြောတဲ့ချိန်မှာအဲ့ဒီ on the spot ဝင်ကြီးရောဝင်ကြီးတာကလည်းကတော့ဝင်ကြီးဝင်ကြီးကဒါတွေဘယ်လိုကောက်ခိုင်းတယ်လဲဆိုပြီး on the spot မကောက်ဘူးမကောက်တော့ခုနပြောတဲ့တရားမဝင်တဲ့ဆိုင်ကယ်တစ်စီးကိုပို့လိုက်ရင်မန္တလေးအရောက်3000ခွဲ4000ပဲကျတယ်ပေါ်မှာလိုင်စင်ရှောက်ရင်တော့မှ4000ကျော်ရောက်သွားတော့စောရဆူလူတာကပုံမှန်လုပ်တဲ့တရားဝင်လုပ်တဲ့လုပ်ငန်းတွေမှာပေးဆောင်အောင်မဲ့အခွန်တွေ procedure တွေမှာပေးရမဲ့လုံကုန်ကျစရိတ်တွေအလုံးစီတရားမဝင်လုပ်လို့ကုန်ကျစရိတ်တွေပိုများနေတယ်ပိုပြီးအချိန်တွေတန့်ကြနေတယ်ပိုပြီးအရေးတွေခံနေရမယ်ပိုပြီးတော့မလူလားတဲ့ပြဿနာအသေးပွားလေးရရင်ဆိုင်နေရမယ်ငွေကြေးဒီလိုအယောင်းဝယ်ရလဲဘန်တွေကတစ်စက်မဟုတ်ပဲနဲ့တရားမဝင်နေတဲ့လွှဲပို့နေရမယ်ဆိုရင်ဘလူးမှမလုပ်ဘူးဘယ်သွားမလဲအေဂျင့်ပဲအလိုက်တော့အေဂျင့်အလိုက်တာနဲ့တရားဝင်လုပ်ငန်းရောက်သွားတယ်ပြောချင်တာကတရားဝင်လုပ်ငန်းတွေများများကိုဖြစ်တဲ့နည်းနဲ့အားလုံးအပေးပါ
အဲ့တော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရအနေနဲ့အားမပေးခဲ့လို့လားဒါတွေကအခုဒီ
အားပေးဖို့ကျွန်တော်တို့အခုပြောဆိုနေပါတယ်ဒါပေမဲ့တစ်ဖက်တည်းတော့လက်ကိုတစ်ဖက်တည်းတော့တည်လို့မရဘူးအစိုးရဖွဲ့ရတော့ဒါတွေအားလုံးတရားဝင်လုပ်ဖို့အော်နေပြီမဲ့လုပ်ငန်းရှင်တွေဘက်ကလည်းတရားဝင်လုပ်ငန်းပုံပါပျော်မြူးနေတဲ့လုပ်ငန်းရှင်တွေကဒီနေ့တည်းရှိနေတော့ကိုကိုတိုင်းမပြင်းမနေတော့မရဘူးကျွန်တော်ကနှစ်ဖက်မြတ်တောင်ကျွန်တော်ပြောပြတာပါတရားမဝင်လုပ်ငန်းပေါ်မှာပဲကျင့်တတ်တာလေတရားဝင်လုပ်ငန်းတရားဝင်လုပ်ငန်းတွေကြီးထွားလာမှကြောက်တဲ့လုပ်ငန်းရှင်တွေကလည်းဒီလိုဒီရှိတယ်အဲ့တော့ကျွန်တော်ကပြောတာပါမျိုးဆက်တွေဇက်လိုက်ဇက်တိုက်ကျွန်တော်ကတရားဝင်လုပ်ငန်းပေါ်မှာကျင့်တတ်နေတော့ပါလားအဲ့တော့ပါလဲဆိုခုနပြောတဲ့အရေးယူတာအားနည်းလို့ဖြစ်တာပေါ့နော်အဲ့တော့အရေးယူတဲ့အားနည်းအချက်အစားအရေးကိုတိတိကျကျယူပေးပါအရေးယူရုံနဲ့မဟုတ်ဘူးလွယ်ကူအောင်လည်းလုပ်ပေးရမယ်တရားဝင်လုပ်ငန်းကိုစူးစမ်းရလုပ်တဲ့လူတွေကကာကွယ်ပေးရမယ
်နေဆက်ကုန်သွယ်ရေးမှာတနေနဲ့တနေလာရဆိုတော့သူ့နေရာနဲ့သူလည်းမတူပါဘူး။ဟိုတရုတ်နယ်စပ်ကပုံစံတစ်မျိုးဆိုတော့နည်းနည်းကွဲပြားမှုလေးတွေနဲ့အဲ့ဒါလေးနည်းနည်းထောက်ပြပေးပါ
။ကွဲပြားတာတော့ထွက်ပုံဒေတာရဲ့ဒေတာကလူနဲ့ဆိုင်တယ်ပေါ့နော်။သူ့ညာတော့လေကျွန်တော်ပြောချင်တာကလူနယ်လည်းမဆိုင်ဘူး၊မူနယ်လည်းမဆိုင်ဘူးဆိုတာလေအဓိကစီမံခန့်ခွဲအုပ်ချုပ်တဲ့စနစ်မှန်ဖို့လိုပါတယ်။စီဝါကူတန်းရေးကူတန်းနဲ့ရောင်းဝယ်တဲ့လုပ်ငန်းတွေမှာဆက်ဆက်နေတဲ့ဌာနစီဝါကူတန်းဝန်ကြီးဌာနကုဆောင်ရေးဝန်ကြီးဌာနကနပြောအကောက်ကုံဦးစီးဌာနကနဘန်စတဲ့ပြည်သေးကြီးစသည်ဖြင့်ဓာရီအားလုံးကတက်ညီလက်ညီနဲ့စီကပေါင်းလေးရပဲလှုပ်ပေးလို့ပါတယ်ဌာနတိုင်းမှာလို့တို့အားနေတာရှိသလိုအားတာတဲ့ဌာနတွေရှိဘယ်နဲ့ဆိုတော့လှုပ်နေတယ်ဒါပေမဲ့ဒီနေ့ထိအားမရသေးဘူးကနပြောတဲ့ဟိုစီမံမန္တန်ဝန်ကြီးဌာနတော်တော်လေးကြိုးစားတာပြင်နေပါတယ်မစနစ်ခေါ်တဲ့ဂျပန်ညီကူညီပေးတဲ့ဓာရီအားလုံးနေကြာဒေတာမှာတင်နေပါပြီဒီအကောက်ကုံဦးစီးဌာနရဲ့ procedure တွေကိုတက်တအောင်မြန်အောင်နော် IT စနစ်တွေတုံးနေတယ်အဲ့လိုပဲစီဝါကုသမှုကြီးဌာနလည်းသူတို့လုံနိုင်တာတွေတော့လုံနေတာအဲ့လိုပဲဟိုတခြားဟိုတည်ပြီးပုံစံလုပ်ငန်းတွေမှာလည်းသူတို့လမ်းပန်းဆက်တွေကြီးတွေဂိတ်တွေချုပ်နိုင်ချုပ်ဟိုဒါတွေအားလုံးတော့လုံနေတယ်ကျုံးညာတော့ခဏလိုက်ပါဆောင်ရွက်တဲ့လုပ်ငန်းရှင်ဘက်ကအားနေတယ်တိုးရကသွေးဆောင်ဖြောင်းပြခြင်းတဲ့လုပ်ငန်းရှင်တွေကိုယ်တိုင်ဖွဲ့စည်းကြတဲ့အသင်းတွေမှာတာဝန်ရှိပါတယ်အသင်းတွေမှာလည်းဒါတွေအားလုံးကိုစနစ်ကျလုပ်ဖို့စနစ်ကျမလုပ်တဲ့လူတွေအားလုံးနဲ့အချင်းချင်းမဖာမဖုံးမဲနဲ့ပေါ်ထုတ်ပေးဖို့လိုပါတယ်
ခုပေါ့နော်ဒီအစိုးရလက်ထက်မှာပဲဒီအစိုးရမသိဘဲနဲ့တခြားနိုင်ငံကိုတရားမဝင်ရောင်းဝယ်နေတဲ့ပစ္စည်းတွေရှိပါတယ်တချို့ဒေတာတွေမှာဒါတွေနဲ့ပတ်သက်ပြီးတော့ဥပမာဆိုရင်ဒီတတုတူဖော်ရေးနေရာမှာပေါ့နော်ဒီအစိုးရလက်အောက်ကနေပြီးတော့သွားတာမဟုတ်ဘဲနဲ့ ဒီနေဆက်မှာဆော့ဆော့လို့လက်နက်ကင်အဖွဲ့အစည်းတွေရှိတယ်။သူတို့ကဦးစီးပြီးလုပ်နေတာတွေရှိပါတယ်။ဆိုတော့ဒါရင်းနဲ့ပတ်သက်ပြီးတော့ဟိုဒီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လိုထိန်းချုပ်ဖို့များစဉ်းစား
တာ။ဒါကြောင့်ကျွန်တော်တို့ကသွားနေတာလေ။ Free process ဆိုရင်ငင်းချမ်းကြီးကိုသွားနေတာပါ။ငင်းချမ်းကြီးသွားတဲ့အခါမှာနေကြာဒေတာတွေမှာအုပ်ချုပ်ခွင့်ရတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့တိုင်းစားတွေဟာတရားဝင်စီးပွားရေးလုပ်ငန်းတွေလုပ်ဖို့သူတို့မှာဒီဥပဒေတွေတီတော်စုအစိုးရနဲ့ချမှတ်ပေးပြီးတော့ရင်းနှီးမြှုပ်နှံနေတဲ့အခွင့်အလမ်းတွေပေးဖို့လိုပါတယ်။ဥမာအမြင်ကရင်တကုတ်တခက်တခါကရင်ယူရတဲ့သူတို့တရားဝင်စီးပွားရေးလုပ်ငန်းတွေလုပ်နေတာပဲတစ်တွေပို့တယ်ကြောက်တွေပို့တယ်။ဒါပေမဲ့ငင်းရည်ရွယ်ချက်မှာသူတို့ကိုတရားဝင်စီးပွားရေးအဖွဲ့အစည်းတွေတီတော်ပေးလိုက်တယ်။တရားဝင်ကုမ္ပဏီတွေလုပ်တယ်။ကုမ္ပဏီလုပ်ငန်းတွေရတယ်တက်ဆိုင်ရရတဲ့ပတ်စံတွေဆိုအခွင့်ဆောင်တယ်။နိုင်ငံတော်ရတဲ့အခွင့်ကိုဒီဒေတာဖွံ့ဖြိုးမှုကိုပြည်내စိုးရောပြန်ခွဲဝေပေးတယ်ဆိုတော့အနည်းအရသာအဲ့ဒီရဲ့လုပ်ငန်းစောင့်တာတွေကိုသူတို့နားလည်အောင်ပြောအောင်ပဲလို့တော့တရားမဝင်လုပ်ငန်းနေနဲ့လုပ်တဲ့အတွက်တစ်ဖက်ဝယ်သူရဲ့ဈေးနှိမ်ညုံနေခံရတယ်။ကဘာလည်းအတိမမပြူ။ကဘာရဲ့ရောင်းဝယ်မှုဒီ international trade ဟို practice တွေ ethics တွေလည်းမကိုက်ဘူး။အဲ့ဒါတွေအလုံးကကိုယ့်ဘက်ကအလွယ်တကူရတဲ့အကျိုးအမြတ်လေးကိုကြည့်ပြီးတော့ဒါကြီးကိုဆက်လက်ဆောင်ရွက်နေမယ်ဆိုတော့တစ်ဈေးမှမရဘူး။ကြောင်စက်နဲ့မှားတဲ့ကြောင့်ငွေကြေးကြီးရလဲတရားဝင်မဝင်လာဘူးတရားဝင်အခွန်မဆောင်နိုင်ဘူးတရားဝင်ခွန်မဆောင်နိုင်ဆိုတိုက်ပြီးမှအခွန်နေတဲ့အတွက်အဲ့ဒီတည်းဖွံ့ဖြိုးဖို့မလုပ်နိုင်ဘူးဒါတွေအားလုံးရဲ့စိုးကျိုးတွေပျောက်အောင်လို့အားလုံးတရားဝင်လို့ခုနဖက်ဒရယ်မူဝါဒတွေလာတဲ့အခါမှာအခွန်စနစ်တွေခွဲဝေပေးမယ်တရားစာစာတွေရဲ့ရရှိတဲ့အကျိုးမြတ်တွေခွဲဝေပေးမယ်ဆိုတဲ့အပေါ်မှာအားလုံးကမျိုးဆက်တင်မှာတာတာရာရာနဲ့လှုပ်ရှင်ကျွန်တော်တန်ရာတန်ရာပစ္စည်းကိုလည်းရောင်းနိုင်အောင်တန်ရာတန်ရာပစ္စည်းလည်းပေါ်နေတယ်